ိုင်းဝန်ကြီးချုပ်အနေနဲ့တွတ်တော်မှမဲခွဲဆုံးဖြတ်ခဲ့တဲ့သူ့အပေါ်ယုံကြည်မရှိဆိုကိုနိုင်ရခဲ့ပေမဲ့လည်းသူနှုတ်ထွက်ရေးတောင်းဆိုဆန္ဒပြပွဲတွေကတော့ဆက်ဖြစ်နေပါတယ်။ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးအောင်ပရယုချန်လိုချာကိုဖြုတ်ချမဲ့အဆိုကိုထောက်ခံမဲ့180မဲပဲရခဲ့ပြီးကန့်ကွက်မဲက264မဲရခဲ့တာကြောင့်ဝန်ကြီးချုပ်အနေနဲ့ယာရုလက်လွတ်မဲ့အရေးတတိယအကြိမ်ကြော်နိုင်ခဲ့တာပါ။ဒါပေမဲ့လည်းလွှတ်တော်ပြင်ပမှာတော့မနစ်ထဲကစခဲ့တဲ့ဝန်ကြီးချုပ်နှုတ်ထွက်ပြီးတောင်းဆိုဆန္ဒပြသူတွေအနေနဲ့ဒီကနေ့နောက်ပိုင်းမှာလည်းနောက်ထပ်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။2024ခုနှစ်မှာဦးဆောင်အောင်အောင်တင်ငယ်ပြီးစိတ်ကြိုက်ဖွဲ့စည်းပုံတင်တဲ့2029ရွေးကောက်ပွဲကနေတစင်တက်လာတဲ့ဝန်ကြီးချုပ်ပရယုတ်အနေနဲ့ကိုဗစ်ကာကွယ်ဆေးလုံလုံလောက်လောက်အချိန်မီမပြင်းဆန်နိုင်ခဲ့တဲ့အပေါ်ဝေဖန်မှုတွေမြင့်တက်လာချိန်မှာဒီဆန္ဒပြပွဲတွေလည်းမကြာခင်သတင်းပတ်တွေအတွင်းအချိန်မြင့်လာနေပါတယ်။ဝန်ကြီးချုပ်ပရယုတ်ရဲ့ကိုဗစ်ကာရောဂါအရေးပြင်းစီးပွားရေးကင်တွယ်မှုညံ့ဖျင်းတဲ့အပေါ်လွှတ်တော်မတ်တွေကအယုံကြည်မရှိအဆိုတင်သွင်းခဲ့ချိန်မှာလဲစစ်တပ်ကျွတော်နောက်ခံပေးထားတဲ့ပါတီအနေနဲ့သူ့ကိုဖြုတ်ချဖို့ပြင်နေတယ်ဆိုပြီးအတိမပြုနိုင်တဲ့သတင်းတွေထွက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအာဏာသိမ်းကောင်းဆောင်ဟောင်းပရယုတ်ကတော့အာဏာကိုကောင်းကောင်းဆက်ထိန်းထားဖို့ယုံကြည်မှုတွေနေ့စဉ်တိုးလာနေတယ်လို့လွှတ်တော်ရင်းတိုက်ပွဲအဆုံးဖြတ်မတိုင်ခင်လွှတ်တော်အရောက်မှာပဲပြောခဲ့ပါသေးတယ်ခင်ဗျာ။